မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းကကြေးရွာတွေမှာစစ်ကောင်စီကတပ်ဆွဲထားတဲ့အတွက်ဒေသခံကာကွယ်ရေးတပ်တွေနဲ့စီးရီးတင်းမာနေပါတယ်။ကြေးရွာပေါင်း12ရွာကဒေသခံတောင်းတဲ့ချီဟာဘေးလူရွာကိုထွက်ပြေးပုန်းခိုနေရပါတယ်။ကျမကြီးစောင့်ရှောက်မှုလိုအပ်နေသူအများအပြားရှိလာပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
။မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေသတင်းတပတ်နှီးပါတိုက်ပွဲတွေဆက်ဖြစ်ခဲ့ပြီးနောက်ဧပြီ14နဲ့15ရက်နေ့မှာတော့တိုက်ပွဲတွေငြိမ်နေပါတယ်။စစ်တပ်တွေကတော့ကြောက်ဦးကြေးရဲမှာတပ်ဆွဲထားတဲ့အတွက်စစ်ရေးတင်းမာနေစေလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ
်။စစ်ကောင်စီတပ်ကခံသွားပြီးဆိုကြောက်ဦးတွေကြေးရဲမှာသူတို့ကတက်ဆွဲထားပြီးတော့အဲ့နာအနည်းဝင်းကညာတဲ့စစ်ပီးဆောင်တဲတွေအကုန်လိုက်မိရှုပ်ပြီးတော့အဲ့ကျဝင်လိုက်ထွက်လိုက်နေတာအဲ့တိုင်းမှာသူလက်ရှိနေနေခဏဒီနေ့တော့ဟိုတိုက်ပွဲဟိုထိတိုက်ထိတွေ့ရတာမရှိဘူးကြဝိုင်းထားတဲ့ဆိုရယ်အနေထားပုံနိုင်လို့တော့ရှိရကြသူတို့ဒီအခုအရှိနဲ့ဖောက်ထုတ်လို့မရနောက်လည်းဖောက်ထုတ်လို့မရအဲ့အနေထားမှာရှိရကြဒီဒေတာကံကကိုရည်ဒီနဲ့တိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်ခ
ဏဧပြီလ6ရက်ကစစ်ကောင်စီလက်နက်ထုတ်လို့ရမှာအသုံးပြုတဲ့ပစ္စည်းတွေတင်ဆောင်လာတဲ့ကားကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေတင်ယူလိုက်ပြီးတဲ့နောက်အဲ့ဒီဒေသကိုစစ်ကောင်စီတပ်တွေပိုက်ဆိုင်တိုက်ရှင်းလင်းနေတာဖြစ်ပါတယ်။တေရွာဝင်တေရွာထက်စစ်တပ်ကနယ်မြေရှင်းလင်းမှုတွေလုပ်နေတာမှာကျေးရွာ800ကနေအိမ်360ထက်မနည်းမိရှုဖျက်ဆီးခံခဲ့ရပါတယ်။ဒီရှင်းလင်းမှုတွေကြောင့်ကျေးရွာပေါင်း12ရွာကဒေသခံ11,000ကျော်ဟာနေအိမ်တွေကိုဆုံးခွာပြီးဘေးလွတ်ရာတောတောင်တွေရဲ့ပုံခုံနေကြရပါတယ်။ဆယ်ရက်နီးပါးတောတောင်တွေရဲ့နေထိုင်ကြရတဲ့ဒေသခံတွေဟာတောက်တုံးရီမတန့်ရှင်းတာရောရာသီဥတုပူပြင်းတာကြောင့်မှနေထိုင်မကောင်းဖြစ်နေကြပါတယ်။စေဝါပြက်လက်နေရကြောင်းလဲအခြေအနေပိုဆိုးနေတယ်လို့စေဘေးဒုက္ခတွေကိုကူညီပေးနေသူတို့ကအခုလိုပြောပါဗျ။အ
ဲရှင်းတဲ့ရေတွေပေါ့ပုံရဲလွားရဲနဲ့ကြ၆ကြားလိုက်မှာခုအသိရချင်းရေနဲ့တည့်ရနဲ့ဇာတိပြက်နေအစလေးတွေဝင်ချောဝင်းပြက်ရဲနောက်တစ်ခုကဒီစေဝါမပြည့်ဆုံးတော့ဒီအပူဒါမခံနိုင်လို့ရေဆွအတင်းချိုးလိုက်တဲ့အချိန်ကျတော့အဲအပူဒါမခံနိုင်တော့ဒီချွေးမုန်တဲ့သဘောမျိုးပေါ့ပေါ့အဲ့လိုမျိုးဝမ်းမြဝမ်းချောကြတော့ဒီဒေတာလက်ကွာလဲတချို့လူကြတော့စိတ်ဆန်းရေရှိတဲ့အနားမှာဒီကောင်ရေတန်းတော့တယ်သူနေနာကြကျမရေးကြတော့တောက်ကြည့်မချင်ဘူးရေတန်းတော့ရတဲ့နေရာလေးရှိတယ်တချို့ပုံးတဲ့ဟိုပြည်သူတွေကအဲ့နေရာတွေကျမရေးဆိုးသွားမှုအများကြီးမရှိဘူးကျွန်တော်ကကလေးကယောဂကံရှိတဲ့သူတွေပေါ့လေးပနာတို့ဟိုဟာသွေးတို့ဟိုအဲ့လူတွေကြတော့ဆေးဝါးပြတ်ပြီးမှဒီယောဂလေးကြတော့နောက်တစ်ခုကနှလုံးသွေးကြောကျင်းတာလေနှလုံးအားနဲ့နှလုံးအားနဲ့ယောဂသမားတွေအဲအဲ့ဒါလေးအတွက်လိုတယ
်ပခုတ်ဘူးဘက်ကနေပေါင်းမျိုးနယ်ကိုတည်ယူတဲ့အစားအသောက်ဆေးဝါးတွေကိုရေပြာစစ်ဆေးရိတ်ခိတ်စိတ်ဖြူဆလင်းစားတဲ့မျိုးကနေပေါင်းမျိုးနယ်ကိုတည်ယူမဲ့ကုန်ပစ္စည်းတွေကိုတော့ကစွန်းမစစ်ဆေးရိတ်ခိတ်တို့ကနေတင်းတင်းကြပ်ကြပ်စစ်ဆေးနေပြီးခွင့်ပြုချက်ပါမှသာအနည်းငယ်တည်ယူခွင့်ပြုတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ပေါင်းမျိုးနယ်တောင်ပိုင်းကနေပေါင်းမျိုးပေါ်ကိုဆေးဝါးကူတာဖို့နဲ့ဈေးဝယ်သွားသူတွေကိုသွားခွင့်မပြုပဲတချို့လည်းဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်ပေါင်းမြို့နယ်တောင်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီကသတင်းတစုံတရာထုတ်ပြန်ထားတာအခုချိန်ထိမရှိသေးပါဘူးခင်ဗျာ။